路径的设定，今生吃麻子，度日打算个把乱。
ညညချင်းရဲ့တန်ဖိုးဆိုတဲ့အကြောင်းပြောမှာဖြစ်ပါတယ်။တန်ဖိုးမဖြတ်နိုင်တဲ့အရာတွေထဲမှာညညချင်းသည်မဖြစ်မနေရှိနေတဲ့အရာတစ်ခုပင်ဖြစ်ပါတယ်။လောကမှာအများစုကရုပ်တရားတွေကိုဘယ်လောက်တန်တယ်ဘယ်ဈေးရှိတယ်လို့တန်ဖိုးသတ်မှတ်အဖိုးဖြတ်ကြပေမဲ့နန်တရားတွေရဲ့တန်ဖိုးကိုတော့ပြောလို့မရှိကြပါဘူး။အမှန်ကနန်တရားတွေရဲ့တန်ဖိုးကပို၍အဓိကကျနေပါတယ်။ဥပမာလွတ်လပ်ရေးရဖို့ဆိုတာမြန်မာနိုင်ငံသားတွေတိုင်းပြည်လုံးတစ်ခဲနဲ့ညညကြပြီးနေချက်အစိုးရကိုတွန်းလှန်တိုက်ခိုက်နိုင်ခဲ့လို့ဖြစ်ပါတယ်။သူ့အတွက်ညီညွတ်ချင်းဆိုတဲ့တန်ဖိုးရှိတဲ့အင်အားဟာတကယ်လိုအပ်ပါတယ်။ခုရပိုင်းအတွင်းထိုင်းနိုင်ငံမှာမြန်မာနိုင်ငံသားနှစ်ဦးကိုလူတက်မှုနဲ့ပတ်သက်ပြီးမတော်မတရားတည်တံပေးတဲ့ကိစ္စမှာတတိုင်းပြည်လုံးအနေထားနဲ့မြန်မာနိုင်ငံသားတွေလှုပ်ရှားမှုတွေပြုလုပ်ပြီးတရားမမျှတမှုကိုတွန်းလှန်ခဲ့ကြတယ်လို့ကဘာရရမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေကလည်းလိုက်လိုက်လဲလဲနဲ့ဆန္ဒတွေကိုထုတ်ဖော်ခဲ့ကြပါတယ်။တကွာလုံးနေသားနဲ့မြန်မာတွေအခုလိုညီညွတ်တာတခါဘူးမျှမကြုံမှုသေးပါဘူး။ကိုယ့်လူမျိုးအတွက်အခုလိုညီညွတ်စွာနဲ့ဆောင်ရွက်ပေးမှုဟာကမ္ဘာနိုင်ငံအသီးသီးကတတိပြုရလောက်အောင်ထိရောက်မှုရှိခဲ့ပါတယ်။အချုပ်ထောင်တဲရောက်နေရှာတဲ့မြန်မာလူငယ်တွေအနေနဲ့ဒီအမှုကလွတ်မြောက်ရေးအတွက်ဆောင်ရွက်ပေးဖို့ရာမစွမ်းနိုင်တော့လဲပဲ။တာဝန်သိတဲ့မြန်မာနိုင်ငံသားတွေရဲ့ဆောင်ရွက်ပေးမှုနဲ့တကွာလုံးကတတိထားရလို့တဲ့အထိတိရှိပြန့်နှံ့သွားပြီဖြစ်ပါတယ်။ဒီလိုလှုပ်ပေးနိုင်စွမ်းတဲ့အချိုးရလက်ကမတရားမှုကိုဖော်ဆောင်လိုက်တာဖြစ်တယ်လို့အမှန်တရားပေါ်ပေါက်လာရေးအတွက်မှလည်းအင်အားတရက်ပင်ဖြစ်ပါတယ်။တနည်းအားဖြင့်လည်းဒီမိုကရေစီအပြည့်အဝရှိပါတယ်ဆိုတဲ့ထိုင်းနိုင်ငံဟာဒီမိုကရေစီကိုခုထုံးထုတ်နေမှုအလွဲသုံးစားပြုနေမှုတွေအတိအလင်းပေါ်သွားပါတယ်။ဒီမိုကရေစီဘက်တော်သားပဲဖြစ်ဖြစ်အာဏာရှင်ပဲဖြစ်စီမတရားမှုဟာတနေ့ပေါ်လာမှာပဲလို့ညွှန်ပြလိုက်တာဖြစ်ပါတယ်။အသေးအဖွဲလေးဖြစ်တဲ့အမိုက်အတူစာလေးကအလွန်မြမကြီးကျယ်တဲ့ပြတ်သက်ကြီးတစ်ခုလုံးကိုမီးလောင်ကျွမ်းရသည့်အထိဖြစ်ခဲ့ရတယ်ဆိုတဲ့စကားပုံလေးနဲ့တူနေပါတယ်။တာမန်အောက်ခြေအလုပ်လေးတွေကိုလုတ်ကန်နေရရှာတဲ့မြမလူငယ်လေးတွေကိုငါတို့လက်ခုပ်ထဲကရေးငါတို့သွန်လို့သွန်မှောက်လို့မှောက်လှုပ်ချင်တာလှုပ်လို့ရတယ်ဆိုတဲ့အနိုင်ကျင့်ကျင်တဲ့စိတ်ဓာတ်ဟာကမ္ဘာအလဲမှာညနာမဖော်ဝင်းလောက်အောင်အနေအထားအထိသူတို့တိုင်းပြည်ကြီးတိတ်ခါကြခဲ့ရတယ်ဆိုတာကိုနားလည်တတ်မယ်ဆိုရင်တော့ရင်နာစရာပဲဖြစ်ပါတယ်ဖုံးကွယ်ဖို့ကြိုးစားတော့လည်းပဲလိန်ညာမှုမတရားမှုများအတွေ့ IT ခကြီးထဲမှာထွက်ပေါက်မရှိတော့ပါဘူးကိုလို့သမျှကိုခံရဆံရမှာပဲဖြစ်ပါတယ်ကောင်းငင်ကနေမင်းကြီးဟာတိန်တလာဖုံးတဲ့အခိုက်မှာတခဏတာမျှမှောင်မိုက်သွားရတယ်လို့ပါပဲမတော်မတရားမှုတွေဆိုတာတရားဥပဒေဆိုတဲ့အမှန်တရားနဲ့ရိုးသားမှုတို့ရဲ့ဘက်တော်သားတွေမပေါ်လာသေးသမျှတော့အခိုက်အတန့်မျှမင်းမူနေတဲ့သဘောပင်ဖြစ်ပါလေတရားမျှတလွတ်လပ်တဲ့အမှန်တရားတွေဥပဒေတွေပေါ်ပေါက်လာတဲ့အခါမှာတော့တင်းဒလာကင်းသွားတဲ့ကောင်းငင်ကြီးဟာကြည်လင်သွားတယ်လို့လူကဘာလောကကြီးလည်းပဲစစ်မှန်မျှတတဲ့တရားဥပဒေများနဲ့တရားလှပနေမှာဖြစ်ပါလေသူ့အတွက်ဘယ်နေရာဘယ်ကဘာမှာပဲဖြစ်ဖြစ်မတော်မတရားတဲ့လုပ်ရက်ဥတွေမှန်သမျှကိုမြန်မာအပါအဝင်ကမ္ဘာလူသားတို့ကြီးကတောင်းဝန်ရဖီဆန်ရမှာစန့်ကျင်ရမှာဖြစ်ပါတယ်။ဖရာအလောင်းတော်ရဲ့ဘဝအထွေထွေကိုပြန်လည်လေ့လာကြည့်ရင်မတရားမှုတွေကိုသူ့ပညာစွမ်းနဲ့ပြက်ပြက်သားသားတွန်းလှန်ခဲ့တဲ့ဇက်တော်တွေမြောင်များစွာမြင်ရမှာဖြစ်တယ်လို့ညီညွတ်ချင်းရဲ့တန်ဖိုးတွေအတွက်လည်းညွှန်ပြထားတဲ့ဖြစ်ရမှန်တွေကိုသိရှိနိုင်ပါတယ်။မောတထာရဲ့တရားစီရင်ခံတွေကယနေ့အချိန်အထိအသက်ဝင်နေသေးတယ်လို့ညီညွတ်ချင်းရဲ့အကောင်းဆုံးဆုလက်အဖြစ်ငုံမင်းဇက်တော်ကဖော်ပြနေပါတယ်။တာသက်မုတ်ဆိုးရဲ့ပိုက်ကွန်မှာမိနေရှာတဲ့ငုံတွေဟာညီညွတ်စွာနဲ့တပြိုင်တည်းပြန်တန်းလိုက်ကြတဲ့အခါအင်အားတွေစုပေါင်းလို့အားကောင်းလွန်းတဲ့ညီညွတ်မှုကမုတ်ဆိုးရဲ့ပိုက်ကွန်ကိုကောင်းငင်ထက်မှချီမသွားနိုင်ခဲ့ပါတယ်။အခုကိစ္စမှာလဲထိုင်းရဲတွေရဲ့မတော်မတရားလှုပ်ကြံထားတဲ့ပိုက်ကွန်မှာပန်းခံထားရရှာတဲ့မြမလူငယ်တွေဟာညီညွတ်စွာနဲ့ဝိုင်းဝန်းဆန္ဒပြတောင်းဆိုလိုက်ကြတဲ့အခါမကြမီအချိန်တွင်းမှာဒီဘေးကနေလွတ်မြောက်သွားမယ်ဆိုတာတန်တရားဝင်စရာမလိုပါဘူးမြမတွေမညီညွတ်ကြဘူးလို့အပြောခံရတာဒီကိုတံပြန်လိုက်တဲ့တာဒကတက်ကိုပြပါဆိုရင်ယနေ့ဆန္ဒပြခဲ့ကြပြနေဆဲဖြစ်တဲ့ပြည်တွင်းပြည်ပကမြမတွေကိုပဲညွန်ပြရမှာဖြစ်ပါတယ်အခုလိုညီညီညွတ်ညွတ်နဲ့မျိုးသားရေးစိတ်ဓာတ်အပြည့်အဝရှိတဲ့မြမတွေကိုမြင်ရလို့ဝမ်းသာဂုဏ်ယူရပါတယ်ဒီကေတော့လေညီညွတ်မှုဆိုတာအခုလိုတိုင်းပြည်တစ်ခုလုံးရဲ့ အတိုင်းတာနဲ့လုပ်ရတဲ့အရာမျိုးမှသာတက်ရောက်မှုရှိတာမဟုတ်ပါဘူးကိုမိသားစုအတင်းအဖွဲ့ပတ်ဝန်းကျင်အတိုင်းဝိုင်းမှလည်းတနိုင်တစ်ပိုင်းအုပ်စုလေးနဲ့လုပ်ရတဲ့ကိစ္စတိုင်းမှာညီညွတ်မှုရှိရင်ပိုအောင်မြင်ပါတယ်သူအတွက်ညီညွတ်ချင်းစီအင်အားလို့စကားရှိခဲ့တာဖြစ်ပါတယ်ကိုပြည်သူပြည်သားတွေရဲ့အရေးကိစ္စမှာညီညွတ်ကြတယ်လို့အနာဂတ်ကာလတွေမှာကိုတိုင်းပြည်ရဲ့အရေးကိစ္စဆောင်ရွက်မှုတာဝန်ယူမှုတွေမှာလည်းညီညာဖျှဖျားနဲ့ဆောင်ရွက်ကြမယ်ဆိုရင်ပြည်တော်စုမြန်မာနိုင်ငံဟာတည်တဲ့တိုးတဲ့အောင်မြင်မှာအမှန်မင်းဖြစ်ပါတယ်။ညီညာမှပြည်သားမယ်ဆိုတဲ့စကားအတိုင်းတာယာတိုးတက်တဲ့တိုင်းပြည်ကြီးတစ်ခုစီကိုရအောင်မျှော်မှန်းကြတယ်ဆိုရင်ညီညွတ်မှုစွမ်းအားတွေကိုဆက်လက်မြင့်တင်ရမှာပါ။အကောင်းဆုံးညီညွတ်မှုတွေနဲ့အများအကျိုးတိုင်းပြည်အကျိုးတွေကိုစတဲ့တိုး၍ဆောင်ရွက်နိုင်ပါစေကြောင်းဆန္ဒပြုလိုက်ပါတယ်။ဒါရမပေါင်းသူတော်ကောင်းသူဆင်းရဲကင်းပျောက်ချမ်းသာရောက်၍ကုစိတ်နှဖျားချမ်းမာ
ချမ်းသာကြပါစေ။လူလူချင်းနှိပ်စက်ချင်းကင်းရှင်းကြပါစေ။ဒုမြတ်တာစွမ်းကပါလွန်ငြိမ်းချမ်းကြပါစေ။